Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American ရဲ့2019ခုနှစ်ဇွန်လ9ရက်တောက်ကြနေမနက်ဖက်အစီအစဉ်တွေကို Washington DC မြို့ပေါ်ကနေဒိုင်းနိုမီတာ30 40 48 50တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်ပါမှာခင်ဗျာ
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ကတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ကိုယ်ရေးအရာရှိတွေနဲ့ရုရှားလိုချာဆက်နွယ်မှုဆိုင်ရာစုံစမ်းမှုတွေကိုမလုပ်ဖို့အတွက်တိုက်တွန်းခဲ့တယ်လို့သမ္မတအလုပ်ဖြုတ်ပြခဲ့တဲ့ FBI အကြီးအကဲကစက်တဘရီနေ့လွှတ်တော်ကြားနာပွဲမှာပြောကြားလိုက်ပါတယ်။ကနေဒါနိုင်ငံ၅ရက်ကြာချစ်ကြည်ခီသွားရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာကနေဒါခီးစင်ကိုအဆုံးသတ်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာရောက်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာတရုတ်နဲ့အရှိတောင်အာရှဆက်ဆံရေးပေါ်အမေရိကန်ပညာရှင်တွေရဲ့ရှူတောင်းကြားနာပွဲတရက်ကိုအမေရိကန်လွှတ်တော်မှာမနေ့ကကျင်းပခဲ့ပါတယ
် we met with the commander in chief and I left that meeting somewhat disturbed I
အဲ့ကြားနာပွဲအပြည့်စုံကိုသတင်းတွေပြီးနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရေးမှာထိတ်တန့်ရောက်သတင်းတပုတ်ဖြစ်တဲ့ FBI အကြီးအကဲဟောင်းကဒီကနေ့လွတ်တော်ကြားနာပွဲတရက်မှာထွက်ဆိုခဲ့တာနဲ့ပတ်သက်လို့လည်းအပြည့်စုံကိုတင်ဆက်ဖို့ရှိသလို UNFC အဖွဲ့ခေါင်းဆောင်တွေနဲ့ဒီဟိုအစိုးရရဲ့ကိုယ်စားလှယ်တွေဒီရဲ့ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မဆူမြတ်မွန်တို့ပြောပြပေးမှာပါ။
American သမ္မတ Donald Trump ကသူ့ရဲ့ကိုယ်ရေးအရာရှိတွေနဲ့ Russia အရာရှိတွေကြားဆက်နွယ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့အတွက်တိုက်တွန်းခဲ့တယ်လို့သူ့ကိုတစ္ဆာရှိဖို့ပါမျှော်လင့်ထားကြောင်းသမ္မတ Trump အလုပ်ဖြုတ်ပြခဲ့တဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲဟောင်း James Comey ကပြောကြားလိုက်ပါတယ်။၃ lain လောက်ကြာမြင့်ခဲ့တဲ့ Chatterbury နဲ့အထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာ Mr. Comey ကပြောကြားခဲ့တာဖြစ်ပြီးသူဟာအလုပ်မပြုတ်ခင်လတွေအတွင်းသမ္မတနဲ့တရားတွေ့ဆုံပြောကြားမှု၉ချိန်ရှိခဲ့တယ်လို့ပြောပါတယ်။ Mr. Comey ရဲ့ကြားနာပွဲကို American ရုပ်သံဌာနကြီးတွေကလည်းဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပြီးကမ္ဘာတစ်လောကအချိန်နဲ့တပြေးညီကြည့်ရှုနိုင်ခဲ့တာပါ။သမ္မတ Trump က Mr. Comey ကိုပြီးခဲ့တဲ့လတုန်းကအလုပ်ဖြုတ်ပစ်ခဲ့တာဖြစ်ပြီး Russia ရဲ့ American ရွေးကောက်ပွဲကိုဂျန်ဝင်နှောက်ယှက်မှုတွေဥဆောင်ပြီးတော့စုံစမ်းစစ်ဆင်းနေတဲ့ FBI အဖွဲ့အကြီးအကဲကိုအလုပ်ဖြုတ်ပစ်ဖို့အတွက်ဆုံးဖြတ်ချိန်မှာသူဟာဒီ Russia ကိစ္စကိုစဉ်းစားနေတယ်လို့လည်းပြောကြားခဲ့တာပါ။2016 American ရွေးကောက်ပွဲမှာ Russia ရဲ့ဂျန်ဝင်နှောက်ယှက်မှုရှိကြောင်း American ထောက်လိုင်းအတိုင်းဝိုင်းကခိုင်ခိုင်မာမာယုံကြည်ကြည်နဲ့ဆုံးဖြတ်ခဲ့တာဖြစ်ပြီးပေါ့ပေါ့တန်တန်ဆုံးဖြတ်ခဲ့တာမဟုတ်ပါဘူးလို့ Mr. Comey ကပြောကြားခဲ့ပါတယ်။
ဗြိတိန်နိုင်ငံမှာဂျာတာရင်းနီကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမဲရလက်တွေကိုစတင်ရေးသွင်းနေပါပြီ။မဲပေးခဲ့သူတွေကိုကောက်ခံတဲ့စစ်တမ်းတွေအရတော့ဘယ်ပါတီကမှအပြတ်အသတ်အနိုင်ရမယ့်ပုံမရှိပါဘူး။စစ်တမ်းတွေအရလက်ရှိအာဏာရ Conservative Party ကအမတ်နေရာ314နေရာအဓိကအတိုက်အခံ Labor Party က266နေရာရမယ်လို့ကြိုတင်ခန့်မှန်းထားပါတယ်။အထက်နဲ့အောက်လွှတ်တော်အမတ်နေရာစုစုပေါင်း650ကိုရွေးချယ်တဲ့ရွေးကောက်ပွဲမှာပါတီတစ်ခုကအများစုထွန်းမိုးနိုင်ဖို့အတွက်အမတ်နေရာ326နေရာအနိုင်ရဖို့လိုပါတယ်။ Conservative Party အနေနဲ့လွှတ်တော်မှာအကြီးဆုံးပါတီဖြစ်ပေမဲ့အမတ်နေရာအများဆုံးရတဲ့ပါတီတော့ဖြစ်မဲ့ပုံမရပါဘူး။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ပြင်ဆင်နေချိန်မှာလက်ရှိဝန်ကြီးချုပ် Theresa May ကအထွေထွေရွေးကောက်ပွဲကိုအချိန်ဆပြီးကျင်းပခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပိုင်းအလို့မှာလန်ဒန်မြို့တော်နဲ့မန်ချက်စတာမြို့တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးစုစုပေါင်း30တိတ်ဆုံးခဲ့တာကြောင့်မဲဆန္ဒရှင်တော်တော်များများအတွက်လုံခြုံရေးကိစ္စကဦးစားပေးစဉ်းစားစရာဖြစ်ခဲ့ပါတယ်
။ဗြိတိန်နိုင်ငံမြို့တော်လန်ဒန်မှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့အတွက်နောက်ဆုံးအဆင့်စီစဉ်မှုတွေလုပ်မယ်လို့တန်တရားရှိသူ၃ဦးကိုဗိုလ်ဘူးနဲ့ဇက်တိုက်ဆင်းနှင်းမှုတွေအတွက်မှာဖမ်းဆီးရမိခဲ့တယ်လို့လန်ဒန်ရဲတွေကပြောပါတယ်။သူတို့ဟာစနေနေ့ကဖြစ်ပွားခဲ့တဲ့လန်ဒန်တရားတိုက်ခိုက်မှုပုံစံမျိုးလုပ်ဖို့အတွက်စီစဉ်နေတာလို့ဆိုပါတယ်။အခုဖမ်းမိသူတွေကအသက်30ဝန်းကျင်ရှိပြီးလန်ဒန်တရားနဲ့ဘိုရိုဇီးတဝိုက်10ဦးသေဆုံးပြီး48ဦးဒဏ်ရာရစေတဲ့ဗန်ကားနဲ့ရောဓာတ်နဲ့ပါတိုက်ခိုက်ခဲ့သူတွေနဲ့ဆက်နွယ်မှုတော့မရှိပါဘူးလို့ရဲတွေကပြောပါတယ်။ဒီတိုက်ခိုက်သူတွေကိုစနေနေ့ကလက်နက်အပြည့်နဲ့ရဲတွေကပြစ်ခတ်တာကိုဒေသခံတူရိုက်ထားတဲ့ဗီဒီယိုအသစ်ထွက်လာချိန်မှာအခုလိုအကြမ်းဖက်ဖို့ကြံစည်သူနောက်ထပ်3ဦးကိုဖမ်းမိကြောင်းသတင်းတွေထွက်လာတာပါ။ Times သတင်းစာပါနောက်ဗီဒီယိုတစ်ခုမှာတော့လန်ဒန်တန်တားတိုက်ခိုက်သူ3ဦးဖြစ်တဲ့ Khurram Shahzad Butt, Rachi Rodunay နဲ့ Yusuf Zakbaru ကို သူတို့မကြမကြတွေ့ဆုံနေရှိတဲ့လန်ဒန်အရှေ့ပိုင်းမွတ်စလင်များအတွက်တည်တံ့ဖွင့်ထားတဲ့ဥမန်ဖစ်နက်စင်တာအားကစားရုံပြင်ပမှာတိုက်ခိုက်မှုမလုပ်ခင်9ရက်ကသူတို့ကိုဖက်လဲတခင်ရဲမောနေတာကိုပြတာထားပါတယ်ဒီအားကစားရုံဟာပထမဆုံးလန်ဒန်မှာအသေးခံဘုံခွဲ့တိုက်ခိုက်ခံရတဲ့2005ခုနှစ်လန်ဒန်ရဲ့ရထားဘုံခွဲ့မှုမှာပါဝင်သူတွေကိုလေ့ကျင့်သင်ကြားပေးရမှာကူညီခဲ့တယ်လို့ဆွဆွဲ
ကတာနိုင်ငံတို့ရဲ့ဆက်ဆံရေးခိုင်မာမှုကိုပြသနေပေမဲ့ကတာကိုတန်တမန်အဆက်အသွယ်ဖြတ်တောက်ခဲ့တဲ့ပင်လယ်ဝေး၅နိုင်ငံနဲ့အဲ့ဒီနိုင်ငံကြားဂျာဝင်ဆေးဆက်ပေးနိုင်မယ်အနေအထားတော့မရှိပါဘူး။ကတာဟာဒီကျန်းဖက်သမားတွေကိုအားပေးနေတယ်လို့ဆိုပြီးတော့ဆာဒီအာရေဗျာ အာရဗ်စပေါ်မြပြည်တော်စုUAEဘာရိန်အီဂျစ်နဲ့ယေမန်နိုင်ငံတို့ကတန်တမာအဆက်အတွဲရုပ်တရက်ဖျက်တောက်ခဲ့ပြီးတဲ့နောက်မှာတူရကီသမ္မတရီဂျက်ပ်တိုင်ယက်အာဒိုဝန်ကဂျာဝင်ဆေးဆက်ဖေးဖို့ကြိုးစားခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့တူရကီလွှတ်တော်မှအထူးအစည်းအဝေးခေါ်ယူပြီးတော့ကတားစစ်တပ်နဲ့ပူးတွဲဆေးရေးလေ့ကျင့်ဖို့တူရကီတပ်သား၃000 Jawin Caesar Pedin Nello, a Shele Vaya, Chuanjin Nutuga, Tonta Bare, Tabime, Tureki, Loya, Ha, Sibai, Jump Chide, Sure, Tonta Murile, Shibareche.
Yui American Tan, Manetta Nimavada, Susan Nigu, Manet Chonai Gani, Kunanai T, Sandomita, Tonsa Ne, Kilohas Kutong Ninga, Sandomita Lise, Kilohas Kunle Tontonia, Sandomita Lisa Shet, Kilohas Chowti Shinga, Dudia Nai Wama, Sandamita Tia Guze, Kilohas Tinga, Kungarugani, Tolan Pini Wakna.
ဒီဝင်အမေရိကန်တန်ကမနက်ခင်းတင်းတွေကိုဆက်လက်ကျင်းပနေပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူးရဲ့ဖိတ်ကြားချက်ရကနေဒါနိုင်ငံကိုငှားကြချစ်ကြီးခီးတောင်းနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာကနေဒါခီးစဉ်ကိုဆုံးသက်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာတော့မှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာချက်တပ်ရင်းနေမနေ့ပိုင ပူးပေါင်းဆောင်ပြီးပုံမနီးကပ်တဲ့ဆက်ဆံရေးတိစောက်ဖို့ပြင်အောက်ချိုရေးဒီမိုကရေစီစနစ်နဲ့လူခွင့်ရေးကိစ္စဆိုင်ရာတွေမှာကနေဒါအစိုးရကအကူအညီပေးဖို့ကိစ္စရတွေကိုဆွေးနွေးပါတယ်တွေ့ဆုံမှုအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ၈တန်းကျော်ထောက်ပံ့မှာဖြစ်ကြောင်းပြောပါတယ်ဒေါ်ဆန်းစုကြည်ကချက်သပရင်းညနေပိုင်းမှာOntario ပြည်နယ်အစိုးရဖွင့်တဲ့တွေ့ဆုံပြီးတောက်ကြမနဲ့ပိုင်းမှာတော့ Toronto မြို့ဝင်နဲ့တွေ့ဆုံဖို့ရှိတယ်လို့အဲ့ဒီမှာနေထိုင်တဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
ဂျွန်လ9ရက်နေ့ကဘိတ်မြို့ကနေပြီးရန်ကုန်မြို့ကိုအသွားပြတ်ကျခဲ့တဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ကခီးတဲ့အလောင်း32လောက်ကိုကြာတာဘေးနေတုန်းကတွေ့ရှိခဲ့ပါတယ်ပြက်ကြလေရဲ့အစိုက်ပိုင်းတချို့နဲ့ရုပ်အလောင်းတွေကိုတနင်္လာရီတိုင်းကြောင်းနေမော်ကြီးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမျိုးရဲ့အနောက်တောင်ဘက်22မိုင်အကွာပင်လယ်ထဲမှာရှာဖွေတွေ့ခဲ့တာပါ ဂျာတာဘရင်းနဲ့ညနေ9နာရီအထိအမျိုးသားအလောင်း2လောင်းအမျိုးသမီးအလောင်း21လောင်းနဲ့ကလေးအလောင်း10လောင်းစုစုပေါင်းရုပ်အလောင်း32လောင်းတွေ့ရှိဆဲယူနိုင်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်အလောင်းတွေအပြင်ဒီ Y8 လေရင်ရဲ့ဘိန်းတစ်ခုအသက်ငယ်အင်ဂျီတွေနဲ့ပစ္စည်းထည့်တဲ့အိတ်တချို့ကိုလည်းဆယ်ယူရရှိခဲ့ပါတယ်ဆယ်ယူရရှိတဲ့ရုပ်အလောင်း29လောင်းကိုတော့ဒဝဲမျိုးကဒီတပ်မတော်စေယုံကိုပို့ဆောင်ခဲ့ပြီးလိုအပ်တဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေကိုဆောင်ရွက်နေတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဒေသမှာဖမ်းမိထားတဲ့တရုတ်နိုင်ငံသား2ဦးကိုတပ်ပစ်ခဲ့တယ်လို့ IS စစ်တွေးတပ်အဖွဲ့ကအကြေညာလိုက်ပါတယ်။တရုတ်ဘာသာသင်ကြားပေးနေသူအမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုလုံခဲ့တဲ့သတင်းနှစ်ပတ်တုန်းကဘလူးချီစတန်ခရိုင်ရဲ့မြို့တော်ကီတန်မှာတနက်နဲ့ပြည်ပြီးတော့ပြန်ပြီးဆွဲသွားခဲ့ကြတာဖြစ်ပါတယ်။နောက်တရုတ်အမျိုးသမီး2ဦးကတော့တနက်သမားတွေကကားပေါ်ကိုတနက်နဲ့ချိန်ပြီးတော့အတင်းတက်ခိုင်းချိန်မှာထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်။
အရက်ကိုအတင်းတက်တောင်တုံးတွေအနေနဲ့အုံနောက်ရဲ့ဆောင်ရွက်မှုတွေကိုထိခိုက်နိုင်တယ်လို့ Britain သုတေသီရဲ့စစ်တမ်းတစ်ခုမှတွေ့ရှိခဲ့ပါတယ်။အသက်ကြီးလာလို့အုံနောက်ရဲ့လုံဆောင်ချက်တွေထိခိုက်တယ်လို့မျိုးနေ့စဉ်အရက်တောင်တုံးမှုကြောင့်အုံနောက်ကိုထိခိုက်နိုင်တယ်လို့လေးလာချက်မှတွေ့ရှိခဲ့တာပါ။အသက်30အတွင်းမှာတပတ်ကိုအရက်၈ခွက်ကနေပြီးတော့12ခွက်တောင်တုံးတွေရဲ့အုံနောက်တွေကို Oxford တက္ကသိုလ်ကပညာရှင်တွေလေ့လာခဲ့ပါတယ်။စစ်တမ်းမှပါဝင်သူ950က1985ခုနှစ်ကစလို့ငါးနှစ်တစ်ချိန်စစ်တမ်းနဲ့ဆိုင်တဲ့မိကွန်းတွေကိုလည်းဖြည့်ကြားခဲ့ရတဲ့အပြင်အုံနောက်မှာအပြောင်းလဲတွေဖြစ်နေတာကိုသိနိုင်ဖို့အတွက် MRI scan ဖတ်ပြီးတော့လည်းတိုင်းတာလေ့လာခဲ့ကြပါတယ်။ဒီလေ့လာမှုကနေပြီးတော့တနေ့ကိုအရက်တစ်ခွက်ကနေနှစ်ခွက်တောက်သူတွေရဲ့အုံနောက်မှာမှတ်ညံတဲ့ဆိုင်တဲ့အပိုင်းထိခိုက်တာကိုပညာရှင်တွေကတွေ့ရှိခဲ့ပါတယ်ရှင
်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆွမြတ်မွန်တို့ကပြောပြခဲ့ကြတာပါဒီမြန်မာပြည်ဆိုင်ရာသတင်းတွေမတင်ဆက်ခင်အခုတော့အမေရိကန်နိုင်ငံရဲ့အခြေအနေကိုကြည့်အောင်ပါ2016အမေရိကန်ရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်ဆွဲဖက်ခဲ့သလားဆိုတဲ့စုံစမ်းမှုကြောင့်သူ့ကိုသမ္မတဒိုနယ်ထရမ့်ကယာရုကနေဖေရှားခဲ့တာလို့ယုံကြည်ကြောင်း FBI ညွှန်ကြားရေးမှူးဟောင်းကပြောကြားခဲ့ပါတယ်သူ့ရဲ့စွမ်းဆောင်မှုနဲ့ FBI အဖွဲ့ကြီးကိုထရမ့်အစိုးရကတိတ်ခါချခဲ့တယ်လို့လည်းလွှတ်တော်ကြားနာပွဲမှာ James Comey ထွက်ဆိုသွားခဲ့ပါတယ်လူအများရဲ့စိတ်ဝင်စားမှုရခဲ့တဲ့ဒီကြားနာပွဲကထွက်ဆိုချက်တွေကသမ္မတပေါ်ဘယ်လိုတည်ရောက်မှုရှိနိုင်ပါသလဲမတ်ဆွမြတ်မွန်ကစူးစီးတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုမှာ2016သမ္မတရွေးကောက်ပွဲအနိုင်ရအောင်သမ္မတဒေါ်နယ်ထရမ့်ရဲ့အဓိကအကြံပေးတွေနဲ့ရုရှားအစိုးရကြားပူးပေါင်းဆောင်ရွက်ခဲ့သလားဆိုတာနဲ့ပတ်သက်လို့ FBI ရဲ့စုံစမ်းမှုအပြင်အထက်နဲ့အောက်လွှတ်တော်ကော်မတီ၄ခုထက်မင်းနှင်းမှစုံစမ်းစစ်ဆေးနေချိန်မှာ FBI ညွှန်ကြားရေးမှူးဟောင်းကကြာသပတေးနေ့ကလွှတ်တော်အမတ်တွေရဲ့အမေတွေကိုဖြေကြားခဲ့တာဖြစ်ပါတယ်သမ္မတထရမ့်ယာရုကနေဖေရှားခဲ့တဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကယာရုကအထောက်ခံရပြီးတဲ့နောက်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာပထမဆုံးလာရောက်ထွက်ဆိုခဲ့တာပါ။ဒါကြောင့်ဒီကြားနာပွဲအပေါ်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းသာမကအများကစိတ်ဝင်စားခဲ့တာပါ။အမေရိကန်ဆိုင်ရာရုရှားတပ်အမတ်နဲ့ဆက်သွယ်ခဲ့မှုအပေါ်သတင်းထင်ချန်ခဲ့မှုကြောင့်ယာရုကနေနှုတ်ထွက်ခဲ့ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အပေါ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ကိုပြောကြားခဲ့တယ်ဆိုတာကို Mr. Comey ကကြားနာပွဲမှာအတည်ပြုပြောခဲ့ပါတယ်။အဲဒီလိုသမ္မတကတိုက်တွန်းခဲ့မှုကြောင့်တရားစီရင်ရေးအပေါ်နှောက်ယှက်တားဆီးရရောက်သလားဆိုတာကိုတော့ဒါကိုအထူးရှေ့နေကသာဆုံးဖြတ်မှာဖြစ်တယ်လို့ Mr. Comey ကအခုလိုပြောကြားခဲ့ပါတယ
်။ I don't think it's for me to say whether the conversation I had with the president was an effort to obstruct. I took it as a very disturbing thing, very concerning.But that's a conclusion I'm sure the special counsel will work towards.
ကျွန်တော်နဲ့သမ္မတဂျာမားပြောခဲ့တဲ့ဇာတ်ရည်ကနောက်ဆက်ဟန်တာဖို့ပြောခဲ့တာလားဆိုတာကျွန်တော်အနေနဲ့ပြောဖို့တင့်တယ်လို့မထင်ပါဘူး။ပြောခဲ့တဲ့ဇာတ်ရည်ကတိတ်ကိုစိတ်အနှောက်အယှက်ဖြစ်ရတယ်။တိတ်ကိုစိုးရိမ်စရာကောင်းတယ်လို့ပဲကျွန်တော်မှတ်ယူပါတယ်။ဒါပေမဲ့သမ္မတကဘာရည်ရွယ်ချက်နဲ့ပြောခဲ့တာလဲ။တရားစီရင်ရေးကိုနောက်ဆက်တဲ့သဘောလားဆိုတာကိုတော့အထူးရှင်တွေကစဉ်းစားသုံးသပ်လိမ့်မယ်လို့ကျွန်တော်အသေးချာယုံကြည်ပါတယ်။
သူပြောသွားတဲ့အထူးရှိနေဆိုတာကတော့တရားရေးဌာနတာဝန်ပေးချက်အရ FBI ရဲ့စုံစမ်းမှုကိုဦးဆောင်နေတဲ့အထူးရှိနေ Robert Mueller ကိုညွှန်တာဖြစ်ပါတယ်။အခုလို2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်မှုရှိသလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီအောက်လွှတ်တော်ထောက်လှမ်းရေးကော်မတီတို့မှလည်းစုံစမ်းနေတဲ့အပြင်အထက်နဲ့အောက်တရားရေးကော်မတီတွေမှလည်းစုံစမ်းစစ်ဆေးနေတာပါ။ကြာသပတေးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှ Mr. Comey ရဲ့ထွက်ဆိုချက်တွေအရသမ္မတထရမ့်ဟာတရားရေးကိုနှောက်ယှက်ဟန်တားရရောက်နိုင်တယ်ဆိုရင်တရားရေးကော်မတီတွေရဲ့စုံစမ်းမှုဟာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့ကိစ္စကနေသမ္မတရဲ့လောက်ရကဥပဒေချိုးဖောက်သလားရာဇဝတ်မှုမြောက်သလားဆိုတဲ့ဘက်ကိုအာရုံစိုက်သွားနိုင်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်အထူးသဖြင့်အောက်လွှတ်တော်တရားရေးရာကော်မတီအနေနဲ့သမ္မတကိုတရားစွဲတဲ့မတင်ဆိုတဲ့ဆွေးနွေးပြောကြားမှုတွေဖြစ်လာနိုင်ပါတယ်FBI ညွှန်ကြားရေးမှူးတာဝန်ယူရသူဟာ10နှစ်သက်တမ်းတာဝန်ထမ်းဆောင်ရပါတယ်။ဒါပေမဲ့တာဝန်သက်တမ်း6နှစ်ကျန်သေးတဲ့ James Comey ကိုသမ္မတဒေါ်နယ်ထရမ့်ကစွမ်းဆောင်ရည်ညံဖျင်းတယ်လို့ဆိုပြီးမေလ9ရက်နေ့ကယာရုကနေဖယ်ရှားခဲ့တာကြောင့် Washington နိုင်ငံရဲ့အတိုင်းဝိုင်းမှာအတော်လေးဆွေးနွေးပြောစရာဖြစ်ခဲ့ပါတယ်။သူ့ကိုယာရုကနေဖြုတ်ခေတာနဲ့ပတ်သက်လို့ Trump အစိုးရကသူ့ကိုတိတ်ခါချလိန်ညာပြောခဲ့တယ်လို့ Mr. Comey ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာအခုလိုပြောသွားခဲ့ပါတယ
်။ And although the law required no reason at all to fire an FBI director, the administration then chose to defame me and more importantly the FBI.
FBI ညွှန်ကြားရေးမှူးတယောက်ကိုသမ္မတကအရာဓုကနေဖယ်ရှားဖို့ဥပဒေအရဘာအကြောင်းပြချက်မှမလိုပေမဲ့အစိုးရကကျွန်တော်ကိုယ်တိုင်မက FBI တစ်ခုလုံးကိုတိတ်ခါချခဲ့ပါတယ်။ FBI ဟာဖျော်ဖျဲဖြစ်နေတယ်ညံပြင်းနဲ့ဥဆောင်မှုအောက်ရောက်နေတဲ့ FBI ခေါင်းဆောင်အပေါ်မှာအယုံကြည်မရှိကြဘူးလို့အစိုးရကပြောခဲ့ပါတယ်။ဒါတွေဟာတကယ်အလိမ်အညာတွေဖြစ်ပါတယ်။ FBI ဝန်ထမ်းတွေအဲ့ဒီလိုပြောခံရတဲ့အပေါ်ကျွန်တော်စိတ်မကောင်းဖြစ်ရပါတယ
်။ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုကိစ္စကြောင့်သူ့ကိုသမ္မတကရာဇူးကနေဖယ်ရှားခဲ့တယ်လို့ယုံကြည်ကြောင်း FBI ညွှန်ကြားရေးမှူးဟောင်းကကြားနာပွဲမှာပြောသွားပါတယ်။ FBI အကြီးအကဲနဲ့အရင်သမ္မတတွေကြားမကြာခဏတွေးဆောင်တာမျိုးမရှိခဲ့ပေမဲ့ Donald Trump သမ္မတတာဝန်မယူခင်ကနေသူရာထူးကနေဖေရှားမခံရခင်လေးလအတွင်းမှာလူကိုယ်တိုင်တွေ့ဆုံခဲ့တာရောတယ်လီဖုန်းနဲ့ဆက်သွယ်တာအပအဝင်သမ္မတထရမ့်ကသူ့ကိုအဆက်အသွယ်6ချိန်လုပ်ခဲ့တယ်လို့မစ္စတာကိုမီကကြားနာပွဲမှာပြောသွားပါတယ်။သမ္မတနဲ့တီးတန့်တွေ့ဆုံမှုတွေအတွင်းပြောကြားခဲ့တာကို မှတ်သားရေးထားချက်တွေကိုသူ့ရဲ့မိတ်ဆွေတယောက်ကနေတဆင့်သတင်းတော့တွေကိုသတင်းပေးခဲ့တာဖြစ်တယ်လို့လည်းမစ္စတာကိုမီကဝန်ခံပြောသွားပါတယ်။ပြောကြားချက်အသေးစိတ်ထွက်ပေါ်လာခဲ့ရင်စုံစမ်းဖို့အထူးရှိနေတယောက်ခန့်အပ်စီရင်တဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာလို့ပြောပါတယ်။တမရနဲ့ဆက်သွယ်မှုတွေကိုခွဲပြူးချက်မရဘဲသတင်းတော့တွေကိုပြောခဲ့တာကိုတမရထရမ့်ရဲ့ရှေ့နေမာကာဆိုဝစ်ကဝေဖန်ပြောကြားခဲ့ပြီးတော့ဒီကိစ္စစုံစမ်းစစ်ဆေးသင့်မသင့်သက်ဆိုင်တဲ့အာဏာပိုင်တွေကဆုံးဖြတ်လိမ့်မယ်လို့တုံ့ပြန်ခဲ့ပါတယ်။ယာရုကနေဖယ်ရှားခံရတဲ့ FBI ညွှန်ကြားရေးမှူးရဲ့ထွက်ဆိုမှုတွေကြောင့်တမရအပေါ်ပြည်သူတွေရဲ့သဘောထားအမြင်ထိခိုက်နိုင်ပေမဲ့တမရတာဝန်ကနေစင်ပေးရတဲ့အခြေအနေရောက်မှာမဟုတ်ဘူးလို့နိုင်ငံရေးကျွမ်းကျင်သူတချို့ကတော့သုံးသပ်နေကြပါတယ်ရှင်။
မဆူမြမစူးစီးတင်ပြခဲ့တာပါအခုတကနားဆင်ရမှာကတရုတ်နဲ့အရှေ့တောင်အာရှဆက်ဆံရေးပေါ်အမေရိကန်ပညာရှင်တွေရဲ့ရှုထောင့်ကြားနာပွဲကိုအမေရိကန်အထက်လွှတ်တော်မှာမနေ့ဇွန်လ10ရက်နေ့ကပြုလုပ်ခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံဟာတရုတ်ဘက်ကိုပို့ပြီးပါမသွားရအောင်အမေရိကန်ကဘယ်လိုဆက်ဆံတင်တယ်လဲဆိုတာတွေကိုဆွေးနွေးသွားကြတာပါဒီအကြောင်းကိုမန်ရင်ညင်နိုင်ကအပြည့်စုံပြောပြမှာပါ
အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြည်လဲသုံးသက်ရေးကော်မရှင်ကဦးစီးကျင်းပတဲ့ဒီကြားနာပွဲမှာအဓိကကတော့အရှေ့တောင်အာရှဒေသတွင်တရုတ်ရဲ့ဩဇာစက်ကွင်းကြားရောက်မယ်အန်ဒီရဲ့အလားအလာရှိတဲ့အခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုဆက်ဆံတင်တယ်လဲဆိုတာကိုအမေရိကန်ပညာရှင်တွေရဲ့သုံးသက်ချက်အမြင်တွေထွက်ဆိုခဲ့တာဖြစ်ပါတယ်အထူးသဖြင့်တရုတ်အိမ်နီးချင်းမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအဓိကထားဆွေးနွေးသွားတာတွေ့ရပါတယ်ကြားနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့Johns Hopkins တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာကျွမ်းကျင်သူပါမခဒေါက်တာကောဂျက်ဆင်ကတော့အရှိတောင်အာရှမှာအမေရိကန်အနေနဲ့ယင်းဤမြုပ်နှံမှုထက်လူထုနဲ့ထိတွေ့ဆက်ဆံပြီးလေ့ကျင့်ပညာပေးရေးအပိုင်းကိုဦးစားပေးတဲ့ကြောင်းအခုလိုတင်ပြသွားပါတယ
်။ Moving beyond infrastructure, I think we're not really
competitive. ဆောင်းတွေတိဆောက်ရေးအပိုင်းမှာကျွန်တော်တို့ကတကယ်ရှင်ပြိုင်လို့မရနိုင်ပေမဲ့လူတွေရဲ့စွမ်းရည်မြင့်နေမှုအပိုင်းကိုအမေရိကန်ကလုံနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ဂျပန်တွေမှာပတ်စံရှိတဲ့ဆောက်လုပ်ရေးကုမ္ပဏီတွေရှိမယ်ဆိုရင်သူတို့လုံနိုင်မှာပါ။တကယ်လို့ကျွန်တော်မှာအမေရိကန်ဒေါ်လာ100ဘတ်ဂျက်အဖြစ်ရှိမယ်ဆိုရင်ဒေါ်လာ80ကိုအခြေခံအဆောက်အုံတည်ဆောက်ဖို့သုံးမှာမဟုတ်ပါဘူး။အဲ့ဒီအစားဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေကိုအမေရိကန်ကိုခေါ်ပြီးပညာသင်ကြားပေးဖို့အသုံးပြုမှာပါ
။ဒီနေရာမှာကြားနာပွဲကိုကျင်းပတဲ့အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြန်လည်သုံးသပ်ရေးကော်မရှင်အဖွဲ့ဝင် Robin Cleveland ကတော့မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာဟာလူခွင့်ရေးကိုသဘောမပေါက်လို့မဟုတ်ဘဲသူတို့အကျိုးစီးပွားအတွက်လှုပ်ဆောင်နေခြင်းသာဖြစ်တယ်လို့အခုလိုပြောပါတယ
် we met with the commander in chief and I left that meeting somewhat disturbed I confess in terms of how we were used.
ကကွေဦးစီးချုပ်ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်နဲ့ကျမတို့တွေ့ဆုံဆွေးနွေးခဲ့ပူးပါတယ်။ကျမထင်တာကကကွေဦးစီးချုပ်အနေနဲ့သူ့ကိုတင်နန်းပေးတာမရှိလို့ဒါမှမဟုတ်သူ့အနေနဲ့လူခွေးရေးကိုနားမယ်လို့ဆိုတာမျိုးဟုတ်မယ်မထင်ပါဘူး။အဲ့တော့ကုချိုးစီးပွားနဲ့နိုင်ငံရေးရဆီဆော်မှုတွေကိုသူ့ရဲ့မူတွေအဖြစ်နဲ့အခြေခံထားပြီးစဉ်းစားတယ်လို့ကျမမြင်ပါတယ်။ဒါကြောင့်ဒီလိုပုံကူမျိုးကိုတဦးချင်းစီအမေရိကန်ကိုခေါ်ပြီးပြောင်းလဲလာအောင်ဥပမာပြနိုင်လိမ့်မယ်လို့ကျမမမြင်မိပါဘူး။
ဒါ့အပြင်ဒေါက်ဆန်းစုကြည်ဥဆောင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့အာနာရှင်စနဲ့တစ်ဖက်မှာလည်းသူဟာဆေးဆက်ဆောင်ရွက်နိုင်သူအနာဂတ်ကိုကြိုးပြီးမြင်နိုင်သူလို့အမျိုးမျိုးသုံးသပ်နေကြတယ်လို့ Robin Cleveland ကဆိုပါတယ်။အထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်လို့အမေရိကန်ရဲ့ဝေဖန်မှုကြောင့်ဒေါက်ဆန်းစုကြည်ဟာတရုတ်နဲ့ပိုးပြီးနှိမ့်ဆက်လာတယ်ဆိုတဲ့သုံးသပ်ချက်နဲ့ပတ်သက်ပြီးပညာရှင်တွေကိုမေးခွန်းထုတ်ခဲ့ပါတယ်။ American Chief Site Stimson Center တုတေသနဌာနကတရုတ်တုတေသီယွန်းဆန်ကတော့အခုလိုတုံ့ပြန်ခဲ့ပါတယ
်her capacity in terms of real governance experience has been limited
လက်တွေ့အုပ်ချုပ်ရေးပိုင်းအတွေ့အကြုံရဆိုရင်ဒေါန်ဆန်းစုကြည်မှာအကန့်အသတ်တွေရှိခဲ့ပါတယ်ဒါနဲ့ပတ်သက်လို့လည်းသူ့ကိုအပြစ်တင်လို့မရပါဘူးအတိုက်ခံဖြစ်နေနှစ်ပေါင်းများစွာနေအိမ်ကျဲကျုပ်ချခံခဲ့ရတာပါဒါကြောင့်သူ့အတွက်ဓာရီကိုလေ့လာဖို့နဲ့အသုံးပြုဖို့အတွက်အခွင့်အလမ်းမရခဲ့ပါဘူးဒါပေမဲ့သူဟာနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေပါပြီသူနဲ့ဘယ်လိုဆက်ဆံရေးလုပ်မလဲသူ့ရဲ့ဥဆောင်မှုတွေအောင်မြင်မှုမရှိဘူးလို့ဝေဖန်ပြီးအထီးကျန်အောင်လုပ်မှလားဒါမှမဟုတ်သူလိုအပ်တဲ့အချိန်မှာဝိုင်းပြီးကူညီပံ့ပိုးပေးမလားဒီနေရာမှာအမေရိကန်နိုင်ငံခြားရေးဌာနနဲ့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံတို့ကဒေါန်ဆန်းစုကြည်ကိုနေရာပေးပြီးသူလိုအပ်တဲ့အကြံဉာဏ်တွေကိုလည်းပေးပြီးပူးပေါင်းဆောင်ရွက်မှုကအလွန်ကိုကောင်းမွန်ပါတယ်တကယ်လို့သူ့ကိုအလွန်ကြုံဝေဖန်မယ်ဆိုရင်တော့တရုတ်လက်ထက်ကိုရောက်သွားဖို့အတွက်တွန်းအားပေးတယ်လို့ဖြစ်မှာပါ
American သမ္မတ Donald Trump ရဲ့ American ကိုပဲဦးစားပေးရေးမူဝါဒကြောင့်အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့ပိုးပြီးနီးစပ်လာနေကြောင်းဝေဖန်သုံးသပ်မှုတွေရှိနေချိန်မှာအခုလို American အထက်လွှတ်တော်မှာတရုတ်နဲ့ဆက်ဆံရေးကြားနာပွဲကိုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင
်။မင်းညီနိုင်ရဲ့စူးစီးတင်ပြကြပါခင်ဗျာ။တရုတ်မြန်မာအာဆီယံဆက်ဆံရေးအခြေအနေတွေကနေညဉ့်ညမ်းရေးကိစ္စကိုလည်းပြောပြချင်ပါတယ်။ NCA ပြည်အစာချုပ်မှာလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့အစိုးရရဲ့ညဉ့်ညမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC တို့လာမယ့်စနေနေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာ UNSC ကအဆိုပြုထားတဲ့အချက်၉ချက်တွေကမပြည့်ပြတ်သေးတဲ့တပ်ပိုင်းဆိုင်ရာနဲ့နိုင်ငံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့ UNSC ကပြောပါတယ်။ဒီအကြောင်းကိုမိုးစော်သတင်းပေးပို့ထားတာပ
ါ။ဟုတ်ကဲ့ NCA စာချုပ်ကိုလက်မှတ်မီထိုးသေးသလိုပြီးခဲ့တဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုလည်းမတရောက်ခဲ့တဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့နဲ့အစိုးရရဲ့ညီညွတ်ရေးကော်မရှင်ဟာဒီလ10ရက်နေ့မှာအလို့သဘောထပ်မံဆွေးနွေးကြမှာဖြစ်ပါတဲ့။ညီညွတ်ရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတွေ့ဆုံပွဲနဲ့ပတ်သက်ပြီးအခုလိုအတည်ပြုပြောဆိုပါတယ်
။ဟုတ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဟိုတွေ့ဖို့စီစဉ်ရှိပါတယ်။ကျွန်တော်တို့မနေ့ကသွားကြမယ်ဗျ။အဲကျွန်တော်ပဲဦးဆောင်သွားမှာပါ။တို့လေးရောက်သွားမယ်လို့လုပ်တာပါတယ်
။နှစ်ဖက်တွေ့ဆုံဆွေးနွေးတာတော့စနေနေ့မှာဖြစ်နိုင်ကြောင်းလည်းပြောပါတယ်။ UNFC ရဲ့တွဲဖက်အထွေထွေတွင်ရင်မှုဦးထွန်းစော်ကတော့ဒီတွေ့ဆုံပွဲမှာ UNFC ကတင်ပြထားတဲ့အချက်၉ချက်ကိုထပ်မံဆွေးနွေးဖို့ရှိကြောင်းပြောပါတယ
်။ဟုတ်ကဲ့လာမယ့်ဆေးရနေ့ဒီချင်းမိုင်မှာတွေ့ဖို့ချင်းကြပါတယ်ဗျ။အဓိကတော့ကျွန်တော်တို့စုပြီးထားတဲ့စုပြီးချက်၉ချက်ပေါ်မှာချိန်ကန်ပြီးဆွေးနွေးဖြစ်ပါလိမ့်မယ်။
UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်မှာအစိုးရနဲ့တက်မရော်ကတပြည်လုံးအပြစ်ခတ်ရစေးရေးကိုစတင်ကြေညာဖို့ပင်လုံစိတ်တက်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အစိုးရလွှတ်တော်တက်မရော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးဖို့နဲ့အပြစ်ခတ်ရစေးရေးဆိုင်ရာစည်းမျဉ်းတပ်ပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွန်နဲ့တနီယာချထားရေးကိုကြိုတင်သဘောတူဖို့နဲ့အပြည့်ခတ်ရစဲရေးပူးတွဲဆောင်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့ဆိုတာတွေဖြစ်ပါတယ်ဒီအချက်၉ချက်ထဲကမှထပ်မံဆွေးနွေးမဲ့အချက်တွေကိုဦးထွန်းစော်ကအခုလိုပြောပါတယ
်ဟိုတက်ပိုင်းဆိုင်ရာမှာဆိုလို့ရှိရင်ပေါ့လေနော်ဒီကျွန်တော်တို့အစိုးရတက်မတော်ဘက်ကနေပြီးတော့မှတနင်္ဂနွေလောက်ပြည့်ခဲ့တဲ့ဆေးရုံကြီးညာပေးဖို့လိုတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကနောက်ကြည့်ကြတယ်ပေါ့နော်တနင်္ဂနွေလောက်ပြည့်ခဲ့တဲ့ဆေးရုံကိုအစိုးရတက်မတော်ဘက်ကပြည်ညာနိုင်ဘူးဆိုပြီးတော့မှတုံ့ပြန်နေပေါ့ဗျာဒါရနေပဲဒီလေဇူနီယာမက်ကိတာပေါ့။တပိုင်းဆိုင်ရာကဏ္ဍမှာကြတော့ကျွန်တော်တို့ဒီနိုင်ငံတကာရဲ့ပေါ်ပေါ်ပတ်သက်မှုကိုတက်မတော်ဘက်ကလက်မခံဘူး။ဒီအနေအထားရှိတယ်။နောက်ပြီးတော့နိုင်ငံရေးပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးတွေ့ဆုံဆွေးနွေးတဲ့အခါမှာအတန်းတူရေးသူရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုပုံစံမျိုးဖြစ်စေချင်တယ်။ဟုတ်ကဲ့။ဒါနိုင်ငံရေးဆွေးနွေးမှုပေါ်မှာဆွေးနွေးပါဆိုပြီးတော့မှနော်သဘောတူထားအရှိတယ်။ဆိုတော့အဲ့ဒါကပြည့်ပြည့်တဲ့အနေအထားမျိုးတော့မရှိသေးဘူးပေါ့ဗျာ။
ပြီးခဲ့တဲ့မလဆန်းကတော့ဒီအချက်၉ချက်နဲ့ပတ်သက်ပြီးငင်းချင်ရေးကော်မရှင်နဲ့ UNFC ကြားမှာမူအားဖြင့်သဘောတူညီချက်ရရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေညှိနှိုင်းသဘောတူညီမှုရရင်တော့ NCA ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းလည်းဦးထွန်းစော်ကပြောပါတယ
်။အချက်၉ချက်ထဲမှာနောက်ဆုံးအချက်ဟာကျွန်တော်တို့က NCA လက်မှတ်ရေးထိုးမယ်ဆိုတဲ့အချက်ဖြစ်တယ်ပေါ့လေ။ပေါ်ကပြောထားတဲ့အချက်၈ချက်လုံးအဆင်ပြေရေနော်ညှိနှိုင်းသဘောတူညီမှုရတယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောရတာနော်ဒီနိုင်ငံဘောတူညီချက်ရတယ်ဆိုလို့ရှိရင် NCA လက်မှတ်ရေးထိုးမယ်ဆိုတော့အကျဉ်းချုပ်ပြောထားတာဖြစ်ပါတယ်ကျွန်တော်တို့ကအားလုံးရမှာဆိုတော့ပုံစံမျိုးမဟုတ်ဘူးဒီနိုင်ငံဘောတူညီမှုရလက်ကိုပြောတာဖြစ်ပါတယ်တော့တော်တော်များကတော့ကျွန်တော်တို့တိုးတက်မှုရှိတဲ့အနေအထားမှာရှိတယ်တစ်နှစ်ကျော်ဆွေးနွေးလာပြီပေါ့ဗျာ
UNFC အဖွဲ့ဟာမူလကအဖွဲ့18ဖွဲ့ပါဝင်ဖွဲ့စည်းခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ UNFC မှာပါဝင်တဲ့အဖွဲ့9ဖွဲ့က NCA ကိုပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ကျန်အဖွဲ့တွေကတော့ NCA ကိုလက်မှတ်ရေးထိုးရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုမဖိတ်ခေါ်တာကြောင့်ပါဝင်လက်မှတ်မီးထိုးခဲ့ပါဘူ
း VOA သတင်းတော်ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတင်ပြချင်တာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေဒါနိုင်ငံကိုရောက်ရှိနေချိန်မှာပဲမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့သူတူဟာမြန်မာနိုင်ငံကိုအတင်းအကျပ်ပြန်ပို့ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတည်းရဲ့အနေနဲ့မြန်မာနိုင်ငံဗိမ်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလေရင်ပြန်ပြီးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတဦးဖြစ်တဲ့ကိုတန်းစိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့ ကိုဇော်ဝင်းလှန်ကတင်ပြထားပါတယ်
။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံမှာ၅ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့ဒေါင်ဆန်းစုကြည်ဟာကနေဒါဘုရင်ကန်ချုပ် David Johnson နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။ဒေါင်ဆန်းစုကြည်အခုလိုကနေဒါနိုင်ငံကိုရောက်နေတဲ့အချိန်မှာပဲမြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့တဲ့ကိုတန်းဆိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့1989ခုနှစ်တုန်းကတနင်္လာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တားမဲ့မြန်မာလေကြောင်းပိုင်လေယာဉ်ပြန်တစ်စင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေါ်လုံခွင့်လျှောက်ထားခဲ့တာပါ။ဒါပေမဲ့ကနေဒါအစိုးရကလည်းသူ့ကိုလေယာဉ်ပြန်ပေးမှုမှာပါဝင်ပတ်သက်နေတဲ့အတွက်တရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစီစဉ်လာတာမှာကနေဒါလူမှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာဌာနကအခုလာမဲ့ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှာမို့ကိုတိုင်လာရောက်ဖို့ဆင့်ခေါ်စာပို့ထားပါတယ်။တကယ်လို့ကနေဒါအစိုးရကသူ့ကိုမြန်မာပြည်ပြန်ပို့ဖို့ဆုံးဖြတ်ပြီးပြန်ပို့လိုက်မယ်ဆိုရင်တော့သူ့လုံခြုံမှုအတွက်စိုးရိမ်မိကြောင်းကိုတန်းဆိုးကအခုလိုပြောပါတယ်
။တော့ကျွန်တော်အကယ်လို့ပြန်ပို့မယ်ဆိုလို့ချင်းကျွန်တော်မြင်နေရတော့ဟိုကမေ့ပါပါနေခွင့်မှာလဲဒါမှမဟုတ်ရှင်လဲထိမ့်နေမှာထိမ့်ပြီးလို့ရှင်ကျွန်တော် position မေ့မှာပေါ့နော်ကျွန်တော်ရခံယူချက်ပေါ့အဲကျွန်တော်ခံယူချက်ကသူတို့နဲ့ကိုက်ညီနေသူတို့ကဘာမှပြောဆိုရင်တော့အဲလှုပ်ပေးနိုင်မှာပေါ့မကိုက်ညီဘူးဆိုရင်တော့သူတို့ဘက်ကလည်းတိနံပါတ်1ဖန်ပြမယ်အဲ69ကိုနေနေကိစ္စနဲ့ခဏထိမ့်ဖို့ပေါ့ okay သူတို့တိုက်ခါချရမှာပေါ့ပြီးမှပဲသူတို့ဟိုအစိုးရနေပြီးတော့ဟိုတနားညတာမှုနဲ့လှုပ်နေလှုပ်ပေးလိုက်ပဲဒါလူရိုက်ချုံလိုက်တာအဲ့တည်းနဲ့ဖြစ်ဖြစ်မယ်ဒါမှမဟုတ်ရှင်လည်းကျွန်တော်ပြောဥက္ကုလူတို့တတ်တဲ့ပုံစံမျိုးဒါပေါ်တော့လမ်းပေါ်မှာလမ်းလျှောက်နေတဲ့ assassination တော့မဟုတ်ဘူးကလူငယ်ချင်းညက်ဖြစ်တဲ့ပုံစံမျိုးပခုံးချင်းတိုက်ပြီးတော့ okay winder ရိုက်လိုက်တာ okay လမ်းပေါ်မှာတငယ်ချင်းအဲလူငယ်ချင်းဖြစ်တော့သင်လက်တွေတော့နိုင်အဲ့တော့လုံခြုံမှုဆိုတော့မရှိဘူးဆိုတာအမှားပဲဒီမှာဟိုဒါပေါ်တော့သူတို့ကနေပြီး legislation ဥပဒေချပြလိုက်တော့မှလုံခြုံမှုကမရှိသေးဘူးကျွန်တော်ကနေလာကြောက်ရမယ်ဆိုရင်တော့ဒါပေါ်တော့ဟိုဘလော့ကောင်းတော့အရင်ကလုတ်ခဲ့တာလာပြီးညုံမတုံနဲ့အရင်ကဆိုနေနေကိစ္စပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အကျဉ်းဖက်တမိုင်းပိုင်းလာမလို့နဲ့တော့ပေါက်တယ်မလားမတရားဘူးပေါ့သူတို့လည်းတတ်ခဲ့တာပဲမဟုတ်လားဟမ်အဲ့ဒါလည်းညှို့နေမကောင်းဘူ
းတန်နိုင်ရင်တော့သူ့အနေနဲ့လက်ရှိအခြေအနေတွေကကနေဒါနိုင်ငံမှာဥပဒေနဲ့အညီယာယီဆက်လက်နေထိုင်ကျင်သေးတယ်လို့ကိုတန်းဆိုးကပြောပါတယ
်ဆိုရင်တော့အခုကျွန်တော်ပြန်သွားတယ်ပြန်သွားလို့ကျွန်တော်ရိုးရိုးတွေဖြစ်ကုန်တာတော်သူတို့တော့လည်းမကောင်းဘူးသူတို့ကလည်းသူတို့ဒေါ်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီရောသူတို့လည်းသူတို့အမြင်နဲ့သူတို့နည်းနဲ့သူတို့လုပ်နေတာသိတယ်မလားအဲ့တော့ခဲတို့ကဒီဘက်ကပြေးခဲ့မယ်ဆိုရင်တော့တော်တော်ပြည့်ပြည့်ကြည်တော့အရင်ကလိုနေစရာတော့မလိုတော့ဘူးပေါ့အခင်တို့ကကနေဒါအစိုးရနေပြီးတော့ယာယီနေတိုင်းကိုပြုတ်လိုက်တယ်ဆိုရင်တော့ခုတော့ခုကနေစရာမလိုတော့ဘူးပေါ့ဗျာနော်ပေါ်တယ်နေမြင်ပြီးတော့မြန်မာနိုင်ငံကိစ္စတွေကိုပြောတင်ပြောထိုက်တယ်ရည်ကျင်ရည်တိုက်တယ်ဆိုရင်ရည်တင်တာပေါ့
ဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့ကတော့နိုင်ငံရေးလှုပ်ဖို့စိတ်ကူးမရှိပဲတိုင်းပြည်အကျိုးဖြစ်စေမဲ့ကိစ္စရပ်တွေကိုတတ်နိုင်သလောက်ကူညီလှုပ်ဆောင်ပေးလိုတယ်လို့ဆိုပါတယ
်နိုင်ငံရေးလှုပ်ဖို့တော့ကျွန်တော်မှစိတ်မရှိပါဘူးလူမှုရေးတော့ဝိုင်းဝန်းလှုပ်ပေးတဲ့စိတ်ကတော့ရှိတာရှိတယ်ဆိုတာလည်းလို့ပါတတိလူတွေလှုပ်နေဆိုတဲ့ကိုလည်းကျွန်တော်တော့ဝင်ပြီးတော့လှုပ်လို့ဖို့မရှိပါဘူးလိုအပ်မယ်ဆိုရင်တတတအားပါဝင်ဖို့ကြောတာပါ
1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းထောင်ပေါင်းများစွာသောတခြားကျောင်းသားလူငယ်တွေဤသူထမ်းမြန်မာနေဆက်ကိုတောက်ခုသွားခဲ့တဲ့ကိုတန်းဆိုးနဲ့တခြားရဲဘော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ဖြစ်ခဲ့တဲ့အကြောင်းကိုတန်းဆိုးက VOA ကိုပြောပြခဲ့ပူးပါတယ်ဇွန်လ19ရက်နေ့မှာကနေဒါအစိုးရကချမှတ်မဲ့ဆုံးဖြတ်ချက်ဟာဘလို့ဆုံးဖြတ်ချက်ဖြစ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တနေ့လောက်ကစတင်ခဲ့တဲ့အမှုသွားအမှုလာတွေအရသူ့ကိုကနေဒါအစိုးရကတရားဝင်နေထိုင်ခွင့်ပြုလို့မရနိုင်ဘူးဆိုတာမျိုးဖော်ပြထားတာဖြစ်ပါတယ်ခင
်ဗျ။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ voa ရဲ့တောက်ကြနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32kHz 93.3line meter 40kHz 943 line meter 50kHz 5999နဲ့ line net 190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုတင်ဆက်သွားမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ကျမတို့စစ်ဆောင်ရလာခဲ့တဲ့အကျိုးကတော့နတ်တန်နဲ့ကအားကြားလို့ကျမတို့မှဘာမှတိပြီးခင်ရတာဒီကနေ့ဘင်းသားမှဖြစ်တာတော့ဟုတ်တယ်ကျမတို့
ကချင်ပြည်နယ်အတွင်းစစ်ပေးရှောင်ဒုက္ခတဲ့အမျိုးသမီးကသူ့အတွေ့အကြုံကိုပြောသွားတာပါမကြခင်နောက်ပိုင်းမှနားဆင်ရပါမယ်အခုတော့နည်းနည်းချင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့ပြည်တင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါလေ။ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့။ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မညက်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်းကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We atorley ya lai de, a myet myet klei ya lai de, a pwa ji pwa lai de so yin belu pyo ma le.
Make a killing.
Lo pyo lu ya ba le. A da ga do di ni minute twe tin pya ga de idiom a thong me phit ba le.
Donala tan tin set twa de American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရပါခင်ဗျာအခုတခါတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီကိုဝင်းမင်းကနေပြီးတော့ဒီကျက်ဥနဲ့ကျမ်းမာရေးအကြောင်းကိုပတ်သက်ပြီးတော့ဒေါက်တာမင်းစိုးဦးနဲ့မေးမြန်းပြီးဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာမင်းစိုးဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကြက်ဥကနော်ကျွန်တော်တို့ငငယ်လေးတည်းရပါတော့စားခဲ့ရတာအပြင်ဒီကြက်ဥရဲ့စိတ်နဲ့အရာတော်လဲကျွန်တော်တို့တော်တော်များစိုက်ကြပါတယ်ဆရာဒါပေမဲ့ကြီးလာတဲ့ခါကျတော့ကြက်ဥကအစီများတယ်နှလုံးရောဂါတွေဖြစ်စေနိုင်တယ်သွေးကြောချင်းတာတွေဖြစ်စေနိုင်တယ်စသဖြင့်ပေါ့လေစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ကြက်ဥနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးတွေ့ရှိထားချက်ကလေးကိုလေရှင်းပြပေးပါလား
ကြက်ဥကကျတော့ပြည့်ရတဲ့ဇင်းလုံးနဲ့မြန်မာရဲ့အဟာရတန်မှုကိုရရှိနိုင်တဲ့စားစာဖြစ်ပါတယ်အထူးသဖြင့်တော့ဖလန်ထစာလူညာတွေအစားအစာတွေများများအစားတောင်းနေတဲ့အခါမျိုးတွေမှာဆိုရင်ကျုပ်ကိုစားသုံးမဲ့ခြံဖြင့်ပမာဏအနေနဲ့အာဟာရဓာတ်တို့ပြည့်စုံမှုရရှိစေ။အဲဒီကျုပ်ရဲ့အနှစ်နဲ့ပတ်သက်လို့ကတော့ကျွန်တော်ကကျုပ်အနှစ်မှာဆိုလို့ရှိရင်အစီတက်ကိုလက်စတရောတွေပါတယ်။နှလုံးသွေးကြောချင်းတာတို့အသေးစီပုံးတာတွေအဲ့မဖြစ်စေတဲ့လို့မျိုးမျိုးစပေါင်းများစွာရှင်းခဲ့ကြတာပေါ့။ဒါမှမဟုတ်လည်းပဲအဆုံးသူတို့ကနာသူတို့သိစိတ်တွေရသူတို့လုံးမှာအတန်းများချင်းစီတဲ့ 5.8 ဂရမ်ပါတယ်အဲ့ဒီထဲမှာနှလုံးသူတို့ချင်းနေရောဂါကိုဖြစ်စေတဲ့ပြေဝစီက 7.5 ဂရမ်ကပါကြောင့်သိရှိရအဲ့ဒီနဲ့ 4.2 ဂရမ်ကပြေဝစီနဲ့တက်မှတ်ရဲ့ပထောက်ကူပြည့်တဲ့အိုမီဂါ3လို့ခေါ်တဲ့စီတဲ့ဒီပါဝင်နေကြပြီ ဒါဒီစေုပ်နဲ့စာတုံးတူရဲ့ပြည့်တဲ့မှာမကောင်းတဲ့အစီအတိုင်းမြစ်တက်လာခြင်းရှိဒီကိုသိရှိအောင်များမကနှလုံးသွေးသွေးချင်းယောဂဖြစ်ပေါင်းမှုကောက်ရပြည့်တဲ့ဆိုင်းတက်စပီလာပုဂ္ဂိုလ်ကြီးလို့ခေါ်တဲ့အစ်စီရောကောင်းတဲ့အစီအတိုင်းများကြတာကိုနောက်ပိုင်းဒီမှာသိရှိရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ဆုံးတွေ့ရှိချက်ရတော့ကျဲဦးဟာကျမကြီးတွေမဆိုးစီတော့ပဲနဲ့ကောင်းစီတဲ့သဘောတော်ဖြစ်လာတော့ဆရာနော
်ဟုတ်ပါအ
ဲ့ဒီခါကျတော့တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာ
နောက်ပိုင်းတွေ့ရှိချက်တွေကတော့ကျဲဦးဟာဆိုလို့ချင်းအမှတ်နဲ့ကောင်းစီတယ်လို့ဆိုမျက်စိအငင်းကိုကြည်လင်စေတာကိုယ်ကစနစ်ကိုတိုးတက်ကောင်းမှုစေတာယူနဲ့သွားရီကိုခိုင်ခံ့တမန်စေတယ်ချက်သားရီကိုတမန်စေတယ်နှလုံးယောဂနဲ့လူသင်းလုံးချက်စင်းလို့ကောက်ရဲပြင်းနိုင်တယ်အတားအယူကိုစုပြေလာပါပြီးတော့ဇနင်းကိုတန်းဆန်းစေတယ်ကိုခန္ဓာအလေးကြီးဇနင်းအောင်လုပ်နေတဲ့ပြည်မှာသုံးဝင်နေကိုယ်ပိုင်ဆောင်ဒီကိနေဆိုတဲ့စားသုံးစင်နဲ့မလန်ထကုလားရင်းနဲ့လူငယ်ဆက်စားသုံးစင်နဲ့ဆိုပြီးတော့ပြစ်ပြလာအောင
်ဟုတ်ကဲ့ဆရာခုနကပြောတဲ့အထက်ကတစ်ခုစီအတွက်ဘယ်လိုမျိုးကောင်းကျိုးဖြစ်စေလဲဆိုတာကိုပြောပြပေးပါလားအုံနောက်ကနေစပြောမလား
ပတ်ဖြင့်ကောင်းစီတာပေါ့နော်အဲ့ဒီအနည်းမှာစတော့ကိုရင်းဆိုတဲ့တပ်ပါအဲ့ဒီကုရင်းတက်တာဆိုလို့ရှိရင်ပုံတော့ရေလုံလောက်ဆန္ဒတွေကိုပို့ပြီးကောင်းစီပြီးတော့မနဲ့ဟုတ်သူတွေလာစီတယ်လို့ပြည့်ရှိလာအောင်ဒါပြင်အဲ့ဒီကြီးရင်လာတဲ့အခါမှာတငယ်ပြင်းနေယောဂဟောတိုင်းမှာပေါ့လေမနဲ့ဆင်းနေတဲ့ယောဂစပောင်းမှုကကောက်ရဲပြင်းနေတယ်လို့ဆိုချင်ပါတယ်ဒါပြင်ဒီမှာပေါ်နေတဲ့ဆလီမီယံတက်ကဆိုလို့ရှိရင်စိတ်ဖြည်စည်းမှုတွေနဲ့ပုံပြင်တော့ကညပြမှုလည်းရုံနေတယ်
ဟုတ်ကဲ့အဲ့တော့ဦးနှောင်းနဲ့
ပြန်ပြော
ဟုတ်ကဲ့ပြောပါဆရာ
မျက်စိမြင်ကြည့်လေးပြည့်ချင်းအနှစ်မှာအန်တီအောက်ဆီဂျင်နှစ်မျိုးပါတယ်စိတ်တယ်နှစ်မျိုးအောင်ဆိုလို့ရှိရင်ဆက်ပြတ်လို့ခေါ်ရဲမျက်စိအတွင်းတင်ယောဂါရင်နောက်ပကျူလာဒီဂျင်နရေးရှင်းလို့ခေါ်ရဲအဲ့ဒါပုံမှာရှိတဲ့အကြောင်းအထူးကိုရှင်းပြနေတယ်မျက်စိအမြင်လားတက်စီကတော့တောက်ခဲ့ပြည့်တယ်လို့ဆိုပါဒါ့အပြင်ပြုတ်မှာဗီတာမင် E ပဲလေညောက်တာပါဝင်ပါတယ်အများဆုံးမှာအမြင်အထုတ်တဲ့ဆင်းရဲတဲ့ယောဂါလည်းအကောက်ပဲပြည့်နိုင်ပါ
ဟုတ်ကဲ့ဆရာနောက်ဆရာပြောတာတခုတော့ဒီအယူချက်သားနဲ့ပတ်သက်လို့ပေါ့နော
်ဒီပြုတ်မှာကယ်ဆီယမ်နဲ့ဗီတာမင် D ကကညောင်ညောက်တာပါဝင်ပါအဲ့ဒီခုကဆိုလို့ရှိရင်အယူနဲ့သွားတွေကိုခိုင်ခံ့တမ်းပါစေတာဖြစ်ပါနောက်ချက်သားများကိုတမ်းပါစေတာဆိုတော့အဆင်ချင်းအမိုင်နိုအက်ဆစ်လို့ခေါ်တယ်။ပုခနာတဲ့မရှိရှိလိုပါတဲ့အမိုင်နိုအက်ဆစ်ကိုမျိုးစလုံးတွေ့မှာပေါ်နေပါလား။အဲ့အမိုင်နိုအက်ဆစ်ကစက်သားမှာဖြစ်တဲ့ပြူပြင်းတဲ့ကိုဖြစ်စေတဲ့ကြောင့်တမားစေတာဖြစ်ပါ
။ဟုတ်ကဲ့။နောက်တစ်ခုကဒီကိုအလေးချိန်ချတာနဲ့ပတ်သက်လို့ရော
။ကျေးဇူးပါသလိုရှင်ကစီတက်ကနည်းနည်းလေးပါတယ်။ကစီတက်ကလူဝန်းနေတာ။ကစီတက်ကကျုပ်စလုံးမှာဆိုရင်3.4ခန်းလောက်ပဲပါတယ်။ရင်းနေပါ။ဒီတဲ့အခါထက်မှပြောကြခဲ့တဲ့အတိုင်းပဲမကောင်းတဲ့အစီအတက်ကလည်းငင်းငယ်ပဲပါဝင်။ဟာပြင်းပြုတ်ပြင်းတက်တယ်လည်းတော်တော်များပါဝင်တယ်။စာလောင်မှုကိုအတားအပြေးကြောက်စေတာ။ဒါကြောင့်မလို့ကိုခန္ဓာအလေးချိန်ကိုဆော့ချောက်ကိုစူးစမ်းနေတဲ့နေရာအတွက်အတုံးဝင်တဲ့အစာအာဟာရတစ်မျိုးဖြစ်ပါ
။ဟုတ်ကဲ့။ကိုဝင်ဆောင်မိခင်နေတက်ကော
။ဆိုတော့ကိုမသားတို့လို့ရှိရင်အမေတက်တယ်မကောက်ဘူး။ရွေးထားတဲ့ရင်သေးအတွက်ပါကျမပြင်ပြီးတော့ရင်ပြေဝနေပါလေ။ဒါကဒီခလေးအင်္ဂါမစုံနေတဲ့ရင်သေးတွေကိုပေါ့ခြင်းမှလည်းခောက်ခဲ့ပြေးနိုင်။အမေကိုဝင်ဆောင်မိခင်နေတတိခါမှာတော့သူကိုမကြည့်တဲ့သူ့သားတော်မျိုးတွေသူ့အစိမ့်တော်တော်မျိုးတွေမလို့ရဘူးအဖြစ်လို့ဆိုတော့တခါတလေသူ့ထဲမှာပတိပြားပိုးတွေပါဝင်တယ်မျိုးရှိတဲ့ကြောင့်သူ့ကံတော်မဟုတ်ပါဘူးသူကကြည်လာများတင်ထားတဲ့တဲ့ဦးကိုတဲ့ဦးရဲ့အကာလေးမှာအကြောင်းလေးတွေရှိသိသူ့မျိုးကြရင်တော့အဲ့ဒီအကြောင်းလေးတွေကလည်းပိုးဝင်သွားနိုင်တဲ့အတွက်ကြောင့်မလို့ဒီကလေးကိုလည်းအမြဲရှိနေတယ်ဒါကြောင့်မလို့ဝင်ဆောင်မိခင်ကိုစားသုံးမယ်ဆိုလို့ရှိရင်တော့တဲ့ဦးကိုတဲ့အောင်ဆက်ပြီးမှကျောင်းပြင်မှာစားသုံးတယ်
။ဟုတ်ကဲ့နောက်တစ်ခါဒီအသားရည်တို့သပင်တို့နဲ့ပတ်သက်လို့
ရော။ဥပမာဗီတာမင်နဲ့သတ္တုသတ္တူများစွာပါဝင်တဲ့အတွက်ကြောင့်အသားရည်ဆူကြီးလာပါသေးပါလေ။ဒါဖြင့်စာဆောင်နဲ့ဗီတာမင် D တွေပါဝင်တဲ့အတွက်ကြောင့်သပင်နဲ့အမေးမြင်နေတာမှသိပါလေ။အဲတော့ရေရလာတဲ့အမျိုးသားတွေဆိုလို့ရှိရင်ခေါင်းမှာသပင်ဖြစ်ပြီးတဲ့အခါကျထိတ်ကြောင်နဲ့အင်းခံမျိုးဖြစ်အောင်အတွက်အကောင်အပြည့်နဲ့လို့တချို့ပြုပြဒနာတွေကရှိရှာတာမရှိပါ
ဘူး။ဟုတ်ကဲ့ဆရာ။ဒီကျောက်စာသုံးတာနဲ့ပတ်သက်ပြီးတော့ဘလောက်ပမာဏအထိစတင်ပြီးတော့တတိထားတယ်လဲဆရာ
။ကျုပ်ကဒီနေ့ကိုသုံးလုံးရှိစာသုံးလို့ရပါမယ်။ပြီးပြီးတော့သုံးလုံးဖြည့်ပို့ပြီးတော့စာသုံးလို့ရှိရင်တော့ပုံရင်ရှိတဲ့လူမျိုးပြောတော့မျိုးတော့မရှိပါဘူး။ဒါမျိုးလေးပဲဒီစိတ်ပြေပြေဝေနာစဉ်းစားဆိုလို့ရှိရင်တော့လည်းတတိထားရပါမယ်။တို့ရောဆိုရက်တက်တက်ပတ်မှာဆိုလို့ရှိရင်ကျုပ်ခုနှစ်လုံးသက်တော့ပို့ပြီးတော့စာသင်။အမှန်နေတဲ့ဒီစိတ်ပြေပြေဆိုတဲ့လုံးပြေဆိုတဲ့ယောဂမရှိတဲ့လူတွေဆိုလို့ရှိရင်တော့သုံးလုံးနဲ့အထက်ပါပြီကိုကုနာသူမျိုးကုခနာတဲ့ကျမတက်ဆိုင်ရှင်တော်ဖြစ်တာ
ဟုတ်ကဲ့ချက်ဦးနဲ့ပတ်သက်ပြီးတော့နောက်တော့သတိပြုဆရာရှိသေးလားဆရာဒီချက်ဦးကိုသိမ်းတာတော့ပါလေ
သိမ်းကြည့်သိမ်းစီထားတဲ့အခါကျလို့ရှင်လေအခန်းလေးဘူးချိန်မှာနေရာဒီမှာပေါ့လေအဲ့ဒီတော့သိမ်းစီထားတဲ့ဆိုလို့ရှင်ဖြစ်ကြံပြီးတော့ပုံမှန်တွေဝင်ရောက်နိုင်ပါဒါကြောင့်မလို့အဲ့ဒီကတော့လုံးသိမ်းစီထားခြင်းနဲ့ဒီမှာရေခဲတက်တာမှာဆက်ပြီးတော့ ်ပြီးသားနိုင်တော့အကောင်းဆုံးပါအဲတက်တင်းနေနေတဲ့စိတ်ဥရရောမစားတုံးဘူးပါအဲအခုမှပေါ့လေကွဲပြီးတဲ့အခါကျတော့ပိုးဝင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲတော့တက်တင်းလုံလုံပြီးနေမှုတွေစိတ်ဥကိုတော့ရေထဲကိုထည့်လိုက်တက်တင်းလုံလုံတဲ့စိတ်ဥလို့ရှိရင်ဒီအောက်ပြုတ်သွားမယ်တက်တင်းလုံလုံတဲ့စိတ်ဥလို့ရှိရင်တော့ဒီဘောပေါ်နေ
ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ဝင်းမင်းဆွေးနွေးတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါအခုတခါတော့တိုင်းသားတွေကဒေသတွေကနေအဖြစ်အပျက်တွေကိုစူးစိထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်ထိုင်းအခြေစိုက် BNI ဖွဲ့သားတွေကစူးစိတင်ပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းဒေသဘက်မှာထိုးစစ်ကြောင်းဒေသခံ400ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။ကျမကနူပန်ပါသတင်းတွေကိုနဲ့ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာမေလ9ရက်နေ့ကစစ်တွေမျိုးကိုရောက်ရှိလာပြီးစစ်တွေမျိုးကလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကျောက်တော်နဲ့မြောက်ဦးမြို့တွေမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတွေ့ဆုံပွဲမှာဒေသခံတွေကမတ်လကထုတ်ပြန်ခဲ့တဲ့ကော်မရှင်အဖွဲ့ရဲ့ကြားဖြတ်အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးစီးပွားရေးပညာရေးကျန်းမာရေးနဲ့လူ့အခွင့်အရေးကိစ္စတွေဒေသအတွင်းမှာတိုးတက်လာဖို့အတွက်အကြံပြုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေကပြောပါတယ်အခုရောက်ရှိလာတဲ့ကော်မရှင်အဖွဲ့ဟာတတိယအကြိမ်ရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးစစ်တွေမြောက်ဦးကျောက်တော်တန်တွဲစတဲ့မျိုးတွေကို9ရက်ကြာတွားရောက်มาဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုနိုင်ငံသား3ဦးအပါအဝင်အဖွဲ့ဝင်6ဦးနဲ့လွန်ခဲ့တဲ့နှစ်စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပြီးဩဂတ်လမကုန်မီအပြစ်သက်အစီရင်ခံစာကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြရမှာဖြစ်ပါတယ်။
ကချင်ပြည်နယ်တနိုင်းဒေသဘက်မှာမြမတမတော်နဲ့ KNO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်ဟာစစ်ဘေးတိမ်းရှောင်နေရပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်အင်ကားကားကျေးရွာနဲ့နံပြူရွာသား400ကျော်ဟာတနိုင်းမြို့ထဲကိုစစ်ဘေးတိမ်းရှောင်နေရပြီးကက်တလက်အသင်းတော်ကလည်းကူညီဆောက်ရှောက်ထားတယ်လို့အသင်းတော်ဖွဲ့ခေါင်းဆောင်ဦးနော်တောင်ကပြောပါတယ်။တနိုင်းဒေသမှာရှိတဲ့ရွှေဘီရင်မော်ဆယ်ခုတွေမှာနေထိုင်သူတွေနဲ့အလွတ်လုံနေကြတဲ့သူတွေမော်တွင်းတွေကနေထွက်ခွာပြေးဖို့တမတော်ကနေဇွန်လ9ရက်နေ့မှာညွန်ကြားချက်စာဖြန့်ဝေခဲ့ပါတယ်ဒီလ15ရက်နေ့နောက်ဆုံးထားပြီးမဆက်ဘူးဆိုရင် KNA ခေါ်ကချင်လွတ်လပ်ရေးအဖွဲ့နဲ့ပူးပေါင်းသူများဖြင့်တတ်မှတ်သွားပြီးနေမင်းရှင်းလင်းသွားမယ်လို့သတိပေးခဲ့တာကြောင့်ထွက်ပြေးသိမ်းရှောင်နေရတာဖြစ်တယ်လို့ဒေသခံဆရာလှရိန်ကပြောပါရယ်တနိုင်းမြို့ဟာဖားကားမြို့ကြီးရင်ပရင်းနဲ့ရွှေသူ့ပေါ်မှုကိုနိုင်ငံဝန်ကပြည်သူတွေလာရောက်ပြီးရင်းနှီးမြှုပ်နှံလှုပ်ကန်နေတဲ့နေရာတစ်ခုဖြစ်တယ်လို့ KNA အဖွဲ့အတွက်လည်းဝင်ငွေရရှိတဲ့နေရာတစ်ခုလည်းဖြစ်ပါရယ်
ရှမ်းပြည်နယ်လွတ်တော်ဒုတိယအကြိမ်ဆက်ထမပုံမှန်ပြည်နယ်လွတ်တော်အစည်းအဝေးမှာကြားဖြတ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမှတ်6ဦးနဲ့တက်မတော်သားကိုစလေ3ဦးတို့အတီးတီးကြမ်းကြင်ခဲ့ကြပါရယ်ကြားဖြတ်ရွေးကောက်ပွဲအနိုင်ရကြားကောင်းပါတီ SNLD အမှတ်4ဦးပြည်ခိုင်ဖြိုးပါတီအမှတ်2ဦးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်2ဦးနဲ့တက်မတော်သားကိုစလေ3ဦးတို့ကဇွန်လ6ရက်နေ့ကကြမ်းကြင်ကြတာပါစံကျင်ရာမှာပါဝင်တဲ့မန်းရှူးမြို့ပြည်နယ်လွတ်တော်အမှတ်နဲ့မဲဆန္ဒနယ်ကနန်းကောင်ခန်းကတော့လွတ်တော်အတွင်ပထမဆုံးရောက်တဲ့ရက်ဖြစ်တဲ့အတွက်အတွေ့အကြုံအသေးရာကြောင်းလွတ်တော်အမှတ်အချို့တင်ပြတဲ့အဆိုမိဂွန်းအချို့ကပြည်နယ်သူပြည်နယ်သားကောင်းစားရေးအတွက်အထူးကောင်းမွန်ကြောင်းအချို့မိဂွန်းလည်းအပိုအလုံးဖြစ်ကြောင်းသုံးသပ်ပါတယ်ရှမ်းပြည်နယ်လွတ်တော်အမှတ်142ဦးရှိတဲ့အနေနဲ့အခုကျင်းပတဲ့လွတ်တော်အစည်းအဝေးမှာ132ဦးတက်ရောက်ပါတယ်
ကာယကံရှင်ရဲ့သဘောထားဆန္ဒမှာပါပဲကားပေါ်တင်ခေါ်ဆောင်ခံရသူကံလာရဝတီတိုင်းမျိုးသမီးသတင်းထောက်မဟုတ်မြာဟာကျမ်းမာရေးရှင်နေတိုးတက်လာပေမဲ့ကြောက်စိတ်တွေတုံလှုပ်ချောင်းချားတဲ့လက္ခဏာတွေဖြစ်ပေါ်နေစေလို့ကံလာရဝတီတိုင်းသတင်းဌာနတာဝန်ရှိသူတို့ကပြောပါတယ် မေလ၂၆ရက်နေ့လွန်ကော်တီမောဆူသွားတဲ့ကာလမှာအမျိုးသားနှစ်ယောက်ကနေကာယကံရှင်သဘောထားမှာပါပဲကားပေါ်တင်ဆွဲမောင်းလင်းဆွဲသွားရမှာရေမတော်ရစမှုဖြစ်ပွားခဲ့ပြီးအဆိုပါမျိုးသမီးဟာလွန်ကော်စေးရုံမှာ၃ရက်ခန့်ဒရီလစ်နေခဲ့တာပါတိမှုကျူးလွန်သူလွန်ကော်မျိုးနဲ့ဥစိန်ဝင်းနဲ့ဥကောင်းဆန်တို့နှုတ်ကို ဒီမော့ဆူမျိုးရေစကန်ကနေမေလ29ရက်နေ့ကဖမ်းဆီးထားပြီးရစဒတ်ကြီးပုံမှ365မြင်းဆောင်9986ဖြစ်လကောက်ရေမစင်မစင်မောင်းနှင်သူဥစိန်ဝင်းကိုရစဒတ်ပုံမှကြီး336မြင်းဆောင်336ဖြစ်လကောက်အမှုဖွဲ့ရေးယူထားတယ်လို့ရဲမှတ်တမ်းတွေရသိကြရပါတယ်။မွန်ပြည်နယ်အတွင်းရောဘာစိုက်တောင်သူတွေရောဘာပြားစနစ်အစားခွက်ခဲတုံးကိုစမ်းသပ်ပြုလုပ်လာကြပြီးဖြစ်ပါတယ်။
မွန်ပြည်နယ်မှာရောဘာအများဆုံးထွက်တဲ့ပြည်နယ်ဖြစ်ပေမဲ့ထုတ်လုပ်တဲ့အရေးအသွေးနှင့်ကြမှုအတွက်ဈေးကောင်းမရခြင်းဖြစ်ကြောင်းအခုလောလောဆယ်မှာခွက်ခဲတုံးစနစ်နဲ့စမ်းသပ်လုတ်ကင်လာတာရှိနေပြီဖြစ်ကြောင်းမြန်မာနိုင်ငံရောဘာထုတ်လုပ်သူများအသင်းနှင်းပညာအရာရှိဦးစာနေစောကပြောပါတယ်။ခွက်ခဲတုံးနဲ့ရောဘာပြားကဈေးနှုန်းကွာခြားမှုတိတ်မရှိသလိုချက်ပြီးသားအစည်းတွေကိုပြန်ရုပ်ဆရာ အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာကချင်လက်နက်ကိုင်အဖွဲ့ KAI နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်တနိုင်းမြို့နယ်တွင်းမှာရှိတဲ့ရွှေနဲ့ပရင်မော်စေကူမှာနေထိုင်နေတဲ့သူတွေကိုလည်းနေရက်ကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကနေတတိပီထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းကနေခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လက်နက်ကင်ဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဟာတနိုင်းမြို့ကိုဆွတ်ပြေးရောက်ရှိနေတာပါ။ဇွန်လ6ရက်နေ့မှာတော့တင်းချောင်လာတဲ့စစ်ပီးချောင်တွေကိုတနိုင်းမြို့ခရိယံကျောင်းဝင်းတွင်နဲ့ဘုံကြီးကျောင်းဝင်းထဲမှာနေရာချထားပေးခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝယ်ဥမုံထော်ကပြောပါတယ်
။ဒုက္ခရှိတွေတော့မနေ့အခေါ်လာပြီးအတင်းတော်ဒီကြီးပါပေါ့အာစီနဲ့ KBC ပါသူတို့ဒီ MS ခန်းထားရှိရတယ်။ဘူးရဲ့လူလို့ဆယ်ဒီမှာ400ကျော်500နီးပါးလို့ရှိမှာပါလူကြီးရ
။နန်ဖြူကြီးရွာကစစ်ပေးရှောင်မျိုးတမီလူကလည်းသူရသွေကြုံနဲ့ပတ်သက်ပြီးခုလိုပြောပါတယ်
။ကျမတို့စစ်ချောင်ရလာခဲ့တဲ့အကျိုးကတော့နတ်တန်နဲ့တအားကြားလို့ကျမတို့မှဘာမှတိပြီးခဲ့ရတာ။ဒီကနေပြီးနားမှဖြစ်တာတော့ဟုတ်တယ်။ကျမတို့ကကလေးနဲ့ကလောင်းနဲ့အရင်ကျနေတဲ့အခါမှတော့စနေကြီးအဲလမုံချောင်းတုံကြီးမှာပစ္စည်းတွေတခုပြီးတခုစစ်ခံရတယ်
မြမတမတော်နဲ့ကချင်လွတ်လပ်ရေးတမတော် KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲရှင်တွေနဲ့ပတ်သက်ပြီး KNU သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုပူမူကြီးနော်ပူကအခုလိုပြောပါတယ
်သူရဲ့စက်ရင်စစ်လေးနေနေဖြစ်နေတဲ့ဒီတိုင်းမျိုးနဲ့ဆက်မှာဂျူနီလာတုံးရနဲ့ကနေတိုက်ပွဲဖြစ်တာအဲ့ဒီတိုက်ပွဲရဲ့အခြေအနေကပြည်စက်ရင်စစ်လေးရဲ့ရှေ့ကာကင်ပို့စ်ဖြစ်နေတဲ့ဒီမိုက်ဆပ်ပို့စ်ဆိုတဲ့နေရာမှာတိုင်းတက္ကသကနေစက်ရင်တုံးခုတော့ကျန်ရပေါင်းစီမှာတပေါင်းစုပေါ့ဒီအားစီငါ60ကျော်တော့နဲ့လာမျိုးဝိုင်းမှာအစ်လာဖြစ်တဲ့အဲ့တော့ဖြစ်သွားတာ
တနိုင်းဒီရမှာမြမသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တို့ကြားဇွန်လ3ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားလာခဲ့ပြီးတော့ရွှေမော်နဲ့ပရင်မော်တင်မှာလောက်ကင်စားတော့နေသူတွေဟာဇွန်လ15ရက်နေ့မှာနောက်ဆုံးထားပြီးထွက်ခွာကြဖို့မြမသမတော်ကလည်းသတိပေးစာဖြန့်ဝေထားပါတယ်လက်ရှိမှာရွှေမော်တင်ထွက်ခွာလာတဲ့လူတွေကိုမြမအာဏာပိုင်တွေကတနိုင်းမြို့ထဲဝင်ခွေပိတ်ပင်ထားတယ်လို့သူတို့တွေသွားရောက်ခွေယူဖို့အတွက်ဗာရာရေးကောင်းဆောင်တဲ့နဲ့တနိုင်းဒေတာကုကဲမှုစစ်ဆန္ဒချုပ်ဒါကစားတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်
ဆက်ပြီးတော့ကြောင်မီသွေးတုံတက်အားပေးဆက်ယုံတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိသလိုလူမှုတွေကိုလည်းအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပညာရှင်တွေကပြောဆိုနေကြပေမဲ့မွန်ပြည်နယ်အစိုးရအဖွဲ့ကတော့ကြောင်မီသွေးကိုလက်မခံလို့ရှင်ရင်ဖွင့်ပြတူတက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒီလဇန်ပိုင်းတုန်းကအစိုးရအဖွဲ့ရဲ့တနစ်တာကာလလှုပ်ဆောင်ချက်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီအချိန်တွေကိုတော့မီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်။
ကြောင်မီသွေးတုံပြုံမှုနဲ့မွန်ပြည်နယ်ဒေသခံတွေကကွက်နေကြပေမဲ့ကြောင်မီသွေးဆက်ယုံကိုလက်မခံလို့ရှိရင်ဖွေပြတုတ်တက်မှုမရှိဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအစ်ဆန်ကအခုလိုပြောပါဗျာ။ဒေသန
ိုင်ငံကကြောင်မီသွေးမတော်တာမဟုတ်ပါဘူး။ကြောင်မီသွေးကခိုက်တယ်။တယူနစ်ကိုမနေ့ကရတဲ့တူရှင်တရားတဲ့ဆက်ကြောင်မီသွေးကိုတော့ကျွန်တော်တို့လည်းမထည့်ပါဘူးပြောပါဘူး။ဒါပေမဲ့ကျွန်တော်ပြောကြောင်မီသွေးကိုလက်မခံဖြစ်နေတာတော့ဖို့ပြောကြတယ် จำไม่ตัวกูคลิงก์ก็สนิทเนี่ยต้องมีเมื่อสุยอันนี้ต้องส่งเรียมาชิบูสูบีมอมีเนี่ยสุยอาเผยเรียกเส้นเนี่ยส่งเอ็นวันจีอุดเมนเทียนเอาหางกับโยบาร์เลยจำไม่ตัวกูคลิงก์ก็สนิทเนี่ยต้องมีเมื่อสุยอันนี้ต้องส่งเรียมาชิบูสูบีมอมีเนี่ยสุยอาเผยเรียกเส้นเนี่ยส่งเอ็นวันจีอุดเมนเทียนเอาหางกับโยบาร์เลยจำไม่ตัวกูคลิงก์ก็สนิทเนี่ยต้องมีเมื่อสุยอันนี้ต้องส่งเรียมาชิบูสูบีมอมีเนี่ยสุยอาเผยเรียกเส้นเนี่ยส่ง
ပြည်ဆက်ထောက်မယ်ဆိုပါကလျှက်ဆက်တောင်းပြမှုအတွက်ကွန်ကြက်စရက်တက်တာတလို့လျှက်ဆက်လုံလောက်မှုရှိတဲ့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းဝင်ရောက်လာမယ်လို့လည်းမုံမြင့်နဲ့ဆိုရကပြောပါတယ်။ကျွန်တော်တို့နိုင်ငံဒီတဘာဝင်ချင်းအရင်မြေကောင်းတဲ့နိုင်ငံဖြစ်တယ်။ဒါဒီမပြည့်စုံထိမ့်သိမ်းမယ်။အဲ့ဒီတဘာရင်းမြေနဲ့ပြည်ပြူစေလောင်စားတွေစွန့်နေလို့ရရှိအောင်ဘယ်လိုကြ
ြင်နေဦးမှာ
မော်မင်းနယ်မှာကြောင်မင်းတွဲကိုလူထုတွေကစကျင်ကကွက်နေတဲ့ကြားမှာပဲလက်ရှိမှာမော်လမြိုင်ပြည်လက်မြေဆက်ယုံ MCN ကတော့ကြောင်မင်းတွဲနဲ့လျှက်စစ်စွန့်အင်ထောက်လောက်ပြီးတော့လဲပတ်နေပါတယ်ရခင်ဆွေရလက်ထက်ကရင်းမြို့နယ်မှာလျှက်စစ်စွန့်အင်မကဝတ်1280ထောက်လောက်မဲ့ကြာမီသွဲတောင်းလျက်စစ်တမ်းအပေးဆက်ရောင်တိဆောက်ဖို့ဒူယိုထိုင်းကုမ္ပဏီနဲ့ပြည်တော်စုအစိုးရအကြား MOA လက်မှတ်ရေးထိုးထားခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ရှင်ကျမကအမီနာ
ပြည်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရတာပါခင်ဗျာအခုတော့လာမယ့်စနေနေ့ဗီအိုအေတိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးခြင်းပါလေ
ဒီမနက်ရက်စီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီမနက်ကမှစီးပွားရေးရာချင်းကြီးကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလားစီဝါရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးပြဲလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိများဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဆုံးနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုတိုးတိုးပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဗိုက်ရက်ဒီလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။နောက်မယ့်စနေည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။VOA American တန်ကတောက်ကြမနဲ့အစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မကြာသေးခင်က Washington DC မြို့မှာကျင်းပခဲ့တဲ့ American နဲ့ Mexico နှစ်နိုင်ငံအရာရှိတွေရဲ့ဆွေးနွေးပွဲအတွင်းနိုင်ငံဖြတ်ကျော်ပြီးအဖွဲ့အစည်းနဲ့လှုပ်ဆောင်နေကြတဲ့ရာဇဝမှုတွေအထူးသဖြင့်မွေးရီဆေးဝါးမောင်းခိုမှုတွေတိုက်ဖျက်ရေးအတွက်နှစ်ဖက်မဟာဗျူဟာမြောက်သတင်းအချက်အလက်တွေအပြန်အလှန်ဖလှယ်ကြဖို့ဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုဟာရာဇဝတ်မှုတွေနဲ့မွေးရည်ဆေးမှောင်ခိုကူးတူတွေရဲ့ဈေးကွက်ဖြစ်နေတယ်ဆိုတာကိုလက်ခံရမှာဖြစ်ကြောင်းအဲ့ဒီလုပ်ငန်းတွေအတွက်တခြားဈေးကွက်မရှိနိုင်ကြောင်းမက္ကဆီကိုမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုရဲ့ပြဿနာနဲ့အကြမ်းဖက်မှုတွေခံစားနေရတာကိုလည်းကျွန်ုပ်တို့အနေနဲ့မလိုလားပါကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအဲ့ဒီဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မွေးရည်ဆေးဝါဝယ်ယူသုံးဆွဲမှုရော့ကြအောင်လှုပ်ဆောင်တာဟာအရေးကြီးဆုံးအချက်ဖြစ်ကြောင်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကပြောပါတယ်။မွေးရည်ဆေးဝါးတိုက်ဖျက်ရင်တည်ဆုံးခဲ့ကြရတဲ့များစွာသောမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကိုလည်းဝန်ကြီးကယ်လီကချီးကျူးပြောကြားခဲ့ပါတယ်။မွေးရည်မောင်ခိုကူးတဲ့ဂိုင်းတွေရဲ့ရက်ဆက်ကြမ်းကြုတ်မှုနဲ့ပတ်သက်လို့ပြောကြားတာမှာတော့သူတို့ပေးတဲ့တစိုးလက်ဆောင်တွေကိုလက်မခံရင်ခမည်းတော်ရဲ့တာသမီတွေကိုတတ်ဖြတ်ပြီးသူတို့လိုချင်တဲ့ပုံစံရအောင်ပြုလုပ်လို့ရှိကြတယ်လို့လည်းဝန်ကြီးကယ်လီကပြောပါတယ်။အဲ့ဒီရာဇဝတ်ဂိုင်းတွေရဲ့ကုန်ပစ္စည်းထုတ်လုပ်မှုလုပ်ငန်းတွေ တို့ရဲ့နေဆက်ဖြတ်ကျော်ဖြန့်ပြူးမှုတွေတို့ရဲ့ငွေကြေးတည်ယူပို့ဆောင်ရေးနဲ့လက်နက်ဝယ်ယူတဲ့နည်းလမ်းတွေအပါအဝင်စီးပွားရေးကုမ္ပဏီပုံစံဖွဲ့စည်းလုပ်ကိုင်နေကြတဲ့တို့ရဲ့လုပ်ငန်းတွေကိုတိုက်ဖြတ်နိုင်ရေးအတွက်နည်းပြဟာအသစ်ချမှတ်နိုင်ခဲ့ကြောင်းမက္ဆီကိုနိုင်ငံရဲ့ဝန်ကြီးလူးဝစ်ဖီဂါဂရေကာဆိုနဲ့မက္ဆီကိုအစိုးရအဖွဲ့အတွင်းဝန်မီဂဲလ်အန်ဂဲလ်အိုဆိုရီယိုချုံနိုနဲ့တွေ့ဆုံအပြီးမှာဝန်ကြီးတလာဆန်ကပြောပါတယ်နှစ်နိုင်ငံရဲ့တပ်ဖွဲ့တွေအကြားအပြန်အလှန်သတင်းအချက်အလက်ဖလှယ်ရေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ဖို့ကိုင်းဖွဲ့လှုပ်ဆောင်နေတဲ့ရာဇဝမှုအဖွဲ့အစည်းတွေကိုအကောင်ဆုံးနီလန်းနဲ့ရှာဖွေဖော်ထုတ်ရေးအပါအဝင်ပြစ်မှုကျူးလွန်သူတွေကိုထိရောက်စွာဥပဒေနီလန်းအရအေးယူနိုင်ရေးဆန်ရကိစ္စရပ်တွေကိုလည်းနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံနဲ့စတဲ့တမှာတတိုင်းတိဆောက်တာအပါအဝင်ဤပညာတွေကိုအသုံးပြုခြင်းကကောင်းကျိုးဖြစ်ထွန်းစေတယ်ဆိုတာကိုလည်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကပြောကြားခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းအရေးကြီးတာကနေစတဲ့တမှာကင်းလက်နေတဲ့လူတွေတူနဲ့တူအပြာလံပြောဆိုကြတာတစ်ဖက်တစ်ချက်စီမှာရှိနေကြတဲ့ရဲတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေကြောင့်ဖြစ်ကြောင်းဒါကြောင့်ဒီပြဿနာကိုဖြေရှင်းရေးအတွက်နီလန်းတစ်ခုတည်းကိုအသုံးပြုခြင်းနဲ့မဖြစ်နိုင်ကြောင်းဒါဟာဘက်ပေါင်းစုံကဖြစ်နေတဲ့ပြဿနာဖြစ်တာကြောင့်ရှုထောင့်စုံကနေစဉ်းစားအဖြေရှာကြရမှာဖြစ်ကြောင်းလဲဝန်ကြီးကယ်လီကပြောကြားခဲ့ပါတယ်အမေရိကန်နဲ့မက္ကဆီကိုအရာရှိတွေအကြားကဆွေးနွေးမှုကနေမွေးရေးဆေးဝါးမှောင်ခိုကူးမှုတိုက်ဖြတ်ရေးနီလန်းရှာဖို့ကောင်းမွန်တဲ့လမ်းကြောင်းပေါ်ကိုရောက်လာနေပြီဖြစ်ကြောင်းလဲမက္ကဆီကိုအစိုးရအတွင်းဝန်အိုဆိုရီယိုချုံးကလည်းပြန်လည်ပြောကြားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တောက်ကြနေဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းနံပါတာ7925တို့မှာဖမ်းယူနားဆင်ပါ။ခုတော့သတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ကိုယ်ရေးအရာရှိတွေနဲ့ရုရှားအရာရှိတွေကြားဆက်နွယ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့အတွက်တိုက်တွန်းခဲ့တယ်လို့သူ့ကိုတစ္ဆာရှိဖို့ပါမျှော်လင့်ထားကြောင်းသမ္မတထရမ့်အလုပ်ဖြုတ်ပစ်ခဲ့တဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအကြီးအကဲဟောင်း James Comey ကပြောကြားလိုက်ပါတယ်။၃နိုင်လောက်ကြာမြင့်တဲ့ကြာသပတေးနေ့ထက်လွတ်တော်စုံစမ်းကော်မတီရှေ့မှောက်ကြားနာပွဲမှာမစ္စတာကိုမီကပြောကြားခဲ့တာဖြစ်ပြီးသူဟာအလုပ်မပြုတ်ခင်လတွေအတွင်းသမရနဲ့တရားတွေ့ဆုံပြောကြားမှု၉ချိန်ရှိခဲ့တယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံမှာကြာသပတေးနေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲအမဲရလဒ်တွေကိုစတင်ရေးတွက်နေပါပြီ။မဲပေးခဲ့သူတွေကိုကောက်ခံတဲ့စစ်တမ်းတွေအရဘဲပါတီကမှအပြတ်အသတ်အနိုင်ရမယ်ပုံမရပါဘူး။စစ်တမ်းတွေရလက်ရှိအန္တရာယ် Conservative Party ကအမတ်နေရာ314နေရာနဲ့အဓိကအတိုက်ခံ Labor Party က266နေရာရမယ်လို့ကြိုတင်ခန့်မှန်းကြပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံကို9ရက်ကြာချစ်ကြည်ခီးတွားနေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာကနေဒါခီးစဉ်ကိုအဆုံးသတ်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာတော့မှာဖြစ်ပါတယ်။9ရက်ကြာကနေဒါခီးစဉ်အတွင်းကြာတပရင်းနေ့မနေ့ပိုင်းမှာဒေါ်ဆန်းစုကြည်ဟာကနေဒါဘင်ကန်ချုပ် David Johnston နဲ့တွေ့ဆုံခဲ့ပါတယ်။ဗုဒ္ဓဘူးနေ့မှာတော့ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားဆက်ဆံရေးတိစောက်ဖို့ကိစ္စတွေကိုရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဂျူလ9ရက်နေ့ကဘိတ်ကနေရန်ကုန်ကိုအသွားပြက်ချခဲ့တဲ့တက်မတော်ပို့ဆောင်ရေးလေမော်ကခီးတဲ့အလောင်း32လောင်းကိုစက်တပရီနေမှာတွေ့ရှိခဲ့ပါတယ်။ပြက်ချလေရင်အစိတ်ပိုင်းတချို့နဲ့ရုပ်အလောင်းတွေကိုတနင်္လာရီတိုင်းကြောက်နေမော်ကြီးရော်ရဲ့အနောက်ဖက်14မိုင်အကွာလုံးလုံးမျိုးရဲ့အနောက်တောင်ဘက်22မိုင်လောက်အကွာပင်လယ်ပြင်ထဲမှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကမြေပြင်ကနေပြစ်လွတ်တဲ့ပဲ့ထင်းတက်ဒုံးကြီးကိုအောင်အောင်မြင်မြင်ပြစ်လွတ်နိုင်ခဲ့တယ်လို့ KCNA သတင်းဌာနကတောက်ချာနေမှာကြေညာခဲ့ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်ထိ VOA အစီအစဉ်တွေကိုလိုင်းမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.